သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SPS Radio App ကနေတစင်နှာစင်နိုင်ပါတယ် SPS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ရှေးဟောင်းဝင်နေဆိုတာအဖို့မဖြတ်နိုင်တဲ့တယံဇာတာတစ်ခုပါနှစ်ပေါင်းရာချီတရှိခဲ့တဲ့မြန်မာနိုင်ငံကရှေးဟောင်းအမွေနေတချို့ကတော့မက်စလာ28ရက်ကလှုပ်ခတ်ခဲ့တဲ့ငလင်းကြီးနဲ့အတူမြေခါခဲ့ရပါပြီအထူးသဖြင့်မြန်မာပြည်နောက်ဆုံးမင်းဆက်နှန်းဆိုင်ခဲ့တဲ့မြို့တီတတန်160ကျော်ပြီဖြစ်တဲ့မန္တလေးဟာငလင်းကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်ခဲ့ရပါတယ်ကန်ဝင်မြောက်တမိုင်းကြောင်တွင်ရှေးဟောင်းအမွေနေတွင်နဲ့မဟာဆန်နဲ့လှပမှုတွေဟာငလင်ကြောင်ရုပ်ချီဆိုသလိုမြို့ပြတ်တပွဲကြီးမွားသွားခဲ့ရပါတယ်။ငလင်ကြီးကြောင်မန္တလေးတိုင်းအင်းဝဒေသကရှေးဟောင်းအဆောက်အုံ610ကျော်ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက် MRTV ရုပ်သံကနေကြေညာခဲ့ပါတယ်။ဒီပမာဏဟာအင်းဝဒေသကရှေးဟောင်းအဆောက်အုံအလုံးရဲ့3ပုံ2ပုံပျက်စီးခဲ့တာပါ။ဒီလိုထိခိုက်တဲ့ရှေးဟောင်းအဆောက်အုံတွေတဲ့မြန်မာတွေရဲ့ရှေးဟောင်းအမွေအနှစ်လက်ရာတွေဖြစ်တဲ့ AD-380 ကတည်ထားခဲ့တဲ့အင်းဝရွှေစည်းကုန်းစီးတီ AD-820 နဲ့စတုတ္ထအင်းဝခင်မာတည်ထားခဲ့တဲ့နမ်းမြေမျောစင်နဲ့တမိုင်းဝင်မဲနူအောက်ကြောင့်လို့လည်းပါဝင်ပါတယ်။ဒါပြင်သခိုင်အင်းဝတတဟောင်းပါဝင်မဟာမြတ်မှုနီဖျားကြီးမန္တလေးနမ်းမြို့ယူမင်းကွန်းကမြသိန်းနှန်းစီးတီသခိုင်တောင်ယူကတိလာရှင်ကြောင့်စာသင်တိုက်တွေနဲ့အစ္စလမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာဗလီတွေလည်းပျက်စီးပြိုကျခဲ့ပါတယ်ငလင်ကြောင့်ဆုံးရှုံးခဲ့ရတဲ့မန္တလေးရဲ့ရှေးဟောင်းအမွေအနှစ်တွေနဲ့ပတ်သက်ပြီးမန္တလေးဒေသခံစာရေးဆရာတူက
အရင်ကတော့ဒါဒီကြီးလိုက်တဲ့စီရတိုင်းမှာတရားရည်ပြီးပထိုးနဲ့လူနေဆောင်ဦးနဲ့ဆက်လိုက်နံပြတ်တန်းနဲ့တော့ဒီလိုဒီနေ့တွေရှိခဲ့နေရမျိုးပါတစ်လျှောက်လုံးကြီးလိုက်တဲ့မြင်ကွင်းမျက်စိတစ်စုံမှာတိုက်တူတစ်ပြက်တိုက်ချက်တွေနဲ့အကုန်လုံးပေါ်ဒီဟိုပေါ့ဟိုဒီဒီရလည်းမြေခါ US လဲကြဆိုရရဟိုဘလို့မှဟိုတကူတဲ့တောင်မှမလာဘူးပုံရိပ်မပေါ်နိုင်ခဲ့တဲ့မြင်ကွင်းမျိုးကမြင်ရတော့လောလောဆယ်အခုကတလားဆိုပေမဲ့လည်းသွေးပူနေတော့လို့ပြောလို့ရတာပေါ့ဗျာဒါပေမဲ့ကြာလေတာတနုံနုံခံစားပြီးတော့စိတ်မကောင်းပါနဲ့ဖြစ်ကြမှာတော့ဒါသိကြတယ်ဗျာမျိုးသူမျိုးသားတွေရဲ့ဟိုစိတ်ထဲမှာတော့ဒီဒဏ်ရာကြီးကတော့ရသွားတာကတော့ဒါသိရပါခင်ပါသွားတော့မှာပဲလေ
ဒီလိုရှေးဟောင်းဝင်တွေပျက်စီးသွားတဲ့နောက်တမိုးထမှုဟာလည်းစစ်ကောင်စီလက်အောက်ရော့ကျလာတဲ့အခြေအနေပါပြည်သူတွေကြားမှာလည်းပြန်လည်ပြုပြင်ဖို့တွန်းအားပေးသူတွေရှိသလိုတမိုင်းတစ်ခုအပြည့်အပြည့်အစီတိုင်းထင်းထင်းထားဖို့တိုက်တွန်းသူတွေလည်းရှိပါတယ်ဒါပေမဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေကတော့ဟန်ပြအနေနဲ့မန္တလေးကျုံမြို့ရိုးအပြုအပြက်တွေကြားအုတ်အကျိုးပယ်တွေကိုလက်စင်ကန်တည်ယူနေတဲ့မြင်ွေနေသားပြည်သူတွေကြားပြန့်နှံ့ခဲ့ပါတယ်အဲ့ဒီတမိုင်းဝင်ကြေမွားခဲ့ရတဲ့အုပ်တွေကိုတချို့လမ်းခင်းတဲ့နေရာတွေမှာပြန်အသုံးပြုဖို့ခိုင်းစေတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းဒေသခံတွေကြားထွက်ပေါ်နေပါတယ်။ဒီလိုတံမိုးမသိမှုတွေနဲ့အလင်းစလိုရှင်းလင်းရေးလောက်တာကအမှုပညာလက်ရမြောက်တဲ့တမိုင်းဝင်အစဉ်တစားတွေကိုပျက်စီးစေတယ်လို့ပြည်သူ့ကပညာရှင်တွေကခြောက်ပြကြပါတယ်။ဒါအပြင်သဘာဝဘီးအနေအကြောင်းပျက်စီးသွားတဲ့ရှေးဟောင်းအမွေအနှစ်တွေထပ်မံဆုံးရှုံးမှုတွေနဲ့မကြုံရအောင်ပြိုကျသမျှအစိပ်ပိုင်းတွေကိုအမှတ်အသားနဲ့နေရာတစ်ခုသတ်မှတ်ကာတင်စီတင်တဲ့ဆိုတဲ့အကြံပြုချက်တွေလည်းရှိနေပါတယ်။ဒါမှသာပြုပြင်တဲ့အခါစနစ်တကျပြန်လည်တက်ဆင်နိုင်မှာဖြစ်ပြီးနောက်တစ်ချိန်မှာမျိုးဆက်သစ်တွေကိုပြသစရာတမိုင်းမှတ်တမ်းကျမ်းမှာဖြစ်တယ်လို့ပြောလာသူကပြည်သူ့ကပညာရှင်ဒေါ်မိုးမိုးလွင်ပါ
။ဒီကနေ့ကျမတို့နိုင်ငံရဲ့အခြေအနေတွေကအဲ့လိုလုံနိုင်ဖို့အတွက်ခက်ခဲတဲ့အခြေအနေဖြစ်နေတာကအကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်။အရင်းမြစ်တွေမစုစည်းနိုင်ဘူး။အကျိုးဖြစ်အောင်စီမံခန့်ခွဲမှုမလုပ်နိုင်ကြဘူး။ပြီးတော့မှန်ကန်တဲ့ပြင်ဆင်ထိန်းသိမ်းမှုတွေကိုလည်းလူတိုင်းလိုက်ပါနိုင်အောင်မစည်းရုံးနိုင်ကြဘူး။အဲ့ဒါအပြင်အရေးကြီးဆုံးကတော့ဒီအမွေအနှစ်တွေကနိုင်ငံတော်အဆင့်ဖြစ်လို့တည်ထားခိုင်မာတဲ့မူဝါဒရှိရမယ်လေ။ရည်ရွယ်ချက်ပန်းနိုင်တူရမယ်။ပါဝင်ပတ်သက်သူအလုံးစိတ်တူကိုယ်တူနားလည်ယုံကြည်မှုနဲ့ထောက်ခံမှုနဲ့မှရရွာပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုရှိမှမူလရှိခဲ့တဲ့တံပိုးတွေဆက်လက်တည်ဆောင်နိုင်ပြီးတော့မှန်ကန်စွာထိန်းသိမ်းနိုင်မယ်။အဲ့လိုလိုထိန်းသိမ်းမှုကလည်းကြာရှိခံမယ်။ပြီးတော့ policy ချမှတ်သူတွေ၊ evolution တွေ၊ဘာသာရေးကောင်းဆောင်တွေ၊ဆိုင်ရာအဖွဲ့အစည်းတွေ၊ပညာရှင်တွေ၊ရ ရက်ရွာလူတို့အကုန်ပူးပေါင်းဆောင်ရွက်နိုင်တော့မှအောင်မြင်မယ်။အားလုံးလူလူလလရှိကြတယ်ဆိုရင်ပြည်ရင်းရင်းမြစ်တွေရောနိုင်ငံတကာကရနိုင်တဲ့ရင်းမြစ်တွေကိုပါစနစ်တကျတုံးဆွဲနိုင်မယ်။ရဖို့လဲပို့ပြီးတော့မှနှီးစက်နိုင်မယ်။ဥပမာပြောရမယ်ဆိုရင်နီပေါ်နိုင်ငံငလျင်အပီးကဘာကအားလုံးဝိုင်းဝန်းဆောင်ရွက်တာအခု10နှစ်ကျော်လာခဲ့ပြီမဲ့လုပ်ငန်းတွေဆက်လက်ဆောင်ရွက်နေကြဆဲဖြစ်တယ်။အခုဒီမှာဒီလိုဖြစ်နိုင်တဲ့အခြေအနေလုံးဝရှိမနေဘူး။
ငလင်းကြောက်ပျက်စီးသွားတဲ့ရှေးအောင်ဝင်နေအဆောင်တွေကိုပြုပြင်ထိန်းသိမ်းတဲ့အခါမှာအိနေချင်းအာရှနိုင်ငံတွေကိုအတူယူတင်တယ်လို့ခီးသွားလုပ်ငန်းလုပ်ကိုင်သူတွေကအကြံပြုပါတယ်။1992ခုနှစ်အထိစစ်ပွဲတံခံခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံမှာဆိုရင်စစ်ကြောက်ပျက်စီးခဲ့ရတဲ့ရှေးအောင်အမွေအနေတွေကအန်ကောဝစ်ကိုထိန်းသိမ်းနိုင်ဖို့နိုင်ငံတကာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ ICC အန်ကောပြင်သစ်ဂျပန်ဩစတြေးလျနဲ့တခြားနိုင်ငံတွေရဲ့အကူအညီတွေကိုယာယူခဲ့ပါတယ်။ဒါကြောင့်ပဲအန်ကောဝစ်ဟာ1992ခုနှစ်မှာကမ္ဘာအမွေအနှစ်စည်းယူနက်စကိုဝင်ခဲ့ပါတယ်။အာနာမသိန်းငင်ကမြန်မာနိုင်ငံမှာနိုင်ငံသားခီးသွားလက်ပတ်မှုများခဲ့တယ်။ဗကန်ရှေးဟောင်းဒေတာကတော့2019ခုနှစ်မှာသာကမ္ဘာအမွေအနှစ်စည်းယူနက်စကိုဝင်ခဲ့တာပါ။ဒါကိုကြည့်ရင်မြန်မာနိုင်ငံကရှေးဟောင်းအမွေအနှစ်တွေကိုထိန်းသိမ်းမှုနဲ့မှတ်တမ်းတင်မှုပိုင်းမှာအားနည်းနေတာကိုတွေ့မြင်ရမှာဖြစ်ပါတယ်။ဒါအပြင်ပျက်စီးသွားတဲ့ရှေးဟောင်းဝင်တွေကိုပြင်ဆင်တဲ့အခါမှာအတူယူလည်လာစရာနောက်ထပ်တစ်မျိုးရှိပါသေးတယ်။အဲ့ဒါကတော့လွန်ခဲ့တဲ့နှစ်ပေါင်း250ကျော်ကဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်ရှေးဟောင်းဝင်တွေပျက်စီးသွားခဲ့တဲ့ထိုင်းနိုင်ငံကအယုဒ္ဓယာမြို့ပါ။ပျက်စီးခဲ့တဲ့အဝင်တွေကိုမူလပုံစံအတိုင်းထိန်းသိမ်းထားတာကြောင့်အယုဒ္ဓယာကိုဆိုရင်လာရောက်လက်ပတ်တဲ့နိုင်ငံသားခီးသွားဧည့်သည်ကကိုဗစ်မကြိုင်ခင်မှာတစ်နှစ်ကို 6.8 တန်းအထိရှိခဲ့ပါတယ်။စစ်ပွဲကြမှာတော့ကမ္ဘာအမွေအနှစ်စည်းဝင်ခဲ့တဲ့အန်ကောဝစ်ကိုလာရောက်တဲ့ခီးသွားလုပ်ငန်းကရတဲ့ဝင်ငွေဟာဆိုရင်လေတိုင်းပြည်အသက်တင်ဝင်ငွေရဲ့20ရာခိုင်နှုန်းခန့်ရှိတယ်လို့ WFP ရဲ့ Travel and Tourism Development Index 2024မှာဖော်ပြထားပါတယ်။ဒါကြောင့်နိုင်ငံသားခီးသွားတွေကိုဆွဲဆောင်နိုင်ဖို့ဆိုရင်ပျက်စီးခဲ့တာတွေကိုရှေ့မှုမပြတ်ထိန်းသိမ်းတဲ့အပြင်ရေရှည်ထိန်းသိမ်းမှုနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေရယူတင်တယ်လို့ခီးသွားလုပ်ငန်းရှင်အမျိုးသားတူကအကြံပြုပါတယ်
။ဒီရှေ့အောင်မွေးနေ့တွေကိုပြင်ဒီပြင်ဆင်နေတဲ့အခါမှာပေါ့နော်။ဒါကျွန်တော်တို့မြန်မာတနေငံလုံးကတော့ဒီကမ္ဘာလုံးမှာဖြစ်ပူပါတယ်ပေါ့နော်။ဘာကအပြည့်အန်တွေအကြောင်းပျက်စီးသွားတယ်ဆိုလို့ရှိရင်တကယ့်ပညာရှင်တွေနဲ့တိုင်ပင်ပြီးတော့restoration လို့ခေါ်ရတာပေါ့နော်။အဲ့ဒါတွေကျွန်တော်တို့လုပ်ရပါတယ်လုပ်ရတဲ့အခါမှာဒီပညာရှင်တွေတိုင်ပင်ပြီးတော့ရှေးမှုမပြတ်ဖြစ်အောင်ထိန်းသိမ်းတာနောက်တစ်ခါနည်းပညာအပြင်လည်းကျန်ရှိနေသေးတဲ့အမွေနှစ်ပုံမှာပေါ့နော်ထိခိုက်မှုမရှိအောင်ဆက်လက်ပြီးတော့တည်ထောင်အောင်အဲ့ဒါမျိုးတွေကိုနီးပေါင်းများစွာနဲ့လုပ်ပြီးတော့ဥပမာ UNESCO တို့ဘာတို့ပေါ့နော်အဲ့ဒီကအကြံဉာဏ်နဲ့ယူပြီးတော့ကျွန်တော်တို့ဆောင်ရွက်လေးရှိပါတယ်အခြားနိုင်ငံတွေမှာလည်းဒီမျိုးတွေလုပ်လို့ရှိပါတယ်ကျွန်တော်တို့ဒီမှာလည်းအဲ့ဒါမျိုးလုပ်တက်ပါတယ်ဟိုချက်ချင်းဝန်တိုင်းဆိုပြန်ပြီးတော့တိဆောက်စရာမလိုပါဘူးဒီဟာကိုပေါ်မှာအချိန်ယူပြီးတော့မှပညာရှင်တွေနဲ့လုပ်တယ်ဆိုလို့ရှိရင်ပညာရှင်တွေရဲ့ဟိုပါတော့နန်းညုံမှုအတိုင်းပဲလုပ်တယ်ဆိုရှင်တော့ဒီဟာမူလကိုမူလအတိုင်းပြန်ပြီးတော့ဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့အားရပြတ်သွားတာပဲချက်ချင်းအားသာပြန်တိဆောက်မှရမယ်ဆိုပြီးတော့အလူရှင်လေးသရာတရားထက်တဲ့နယ်သူတွေကဝိုင်းဝန်းပြီးတော့ငြင်းငြင်းပြန်ပြီးတော့တိဆောက်လိုက်တယ်ဆိုလို့ရှိရင်ရှင်းမှုမပြတ်မဟုတ်တော့ပဲလက်ချာနီးနဲ့ပြည်ပြည့်ပြင်ဆင်လိုက်တယ်ဆိုလို့ရှိရင်ဒါသူ့ရဲ့အနှစ်သာရတန်ဖိုးပြည့်ပြီးသွားတယ်လို့ကျွန်တော်ကပြောလို့ရပါတယ်အဲ့လိုပြည့်ပြီးသွားတယ်ဆိုတော့အဲဒီနိုင်ငံသားဒီကဘာလက်ခီးတဲ့လေအနေနဲ့ဒါလက်ခံလေးမရှိပါဘူးခင်ဗျာဒါဟုတ်လေ
စကိုင်းငလင်းကြောင်နေပြီးတော့မန္တလေးစကိုင်းပဲခူးနယ်ရှမ်းပြည်နယ်တွေမှာနေအိမ်6000ကျော်ဖုန်ကြီးကျောင်းနဲ့သီလရှင်ကျောင်းပေါင်း3500ကျော်စာတင်ကျောင်းပေါင်း2300ကျော်အစိုးရရုံးအဆောက်အုံ3600ကျော်တရာ150ဆင်းနဲ့ဖျားပထိုးစီတီ5600ကျော်ပျက်စီးခဲ့တယ်လို့စစ်ကောင်စီပိုင်းသတင်းစာတွေကဧပြီ10ရက်မှာဖော်ပြထားပါတယ်အပြက်စီးတွေမရှင်းလင်းနိုင်တဲ့ချိန်မှာထပ်မံဖြစ်ပေါ်ရဲမီးလောင်တာမူးရွာတာတိုက်ထက်ပြိုတာနဲ့ရာသီဥတုပြောင်းလဲမှုပြင်းထန်တဲ့ဒဏ်တွေကိုမန္တလေးနေပြည်သူတွေကအလူအလိမ်ခံစားနေကြရပါတယ်။လက်ရှိမန္တလေးကရှင်းလင်းတာတွေလှုပ်ဆောင်နေရစေမို့မီးဆက်တံတွေစုညံပြီးဖုံတလုံးလုံးနဲ့ဖြစ်နေတယ်လို့မန္တလေးမြို့မှာနေထိုင်သူတွေကဆိုကြပါတယ်။ဟိုရင်ကကျုံမြူရိုးနဲ့အတူရှေးဟောင်းဖရားကြောက်စာတွေနဲ့တင့်တယ်ခဲ့တဲ့မန္တလေးမှာအခုဆိုမြင်မြင်သမျှတိုက်ပြိုတိုက်ပြတ်တွေကြာနာမကျန်းတဲ့မြို့တစ်ခုဖြစ်လို့နေတာပါမန္တလေးမှာနေထိုင်သူအသက်38နှစ်အရွယ်အမျိုးသားတူက
မန္တလေးဆိုတာကကျွန်တော်တို့ရဲ့မြို့မယဉ်ကျေးမှုတွေအများဆုံးတည်ရှိရဘိုးကျဲလို့ကျွန်တော်တို့ပြောလို့ရပါတယ် any time Hungarian Gijong or not the Romania or Pesci, Water, Lupiolo Yare, to you know, the Malay New Year, the Akubo Yanabo, or the Nipiolo, Yam, Malay, you, Mashwikan, or not Jaro, Amrapuya, Neam, you, Solochi, the Dole Koma, Pesci, you are the Jerome Yasin, Yas, Solochi, and Oma, Shimjomidan, she house, how we need the Kosea, I don't know.The PSC water local margin or me are and now Inwa Bono, Inwa Solution, Piazzi, the Dana, Tatrika, Saudi, she all we need the Yakai no, Toromina Bono, Kose, yeah, tap, Bono PSC water, low, General Chati Yarepoli, any tap, Chitwares, or Dagaro, Chim Jomas and Taroko Suzu, Tigai water, low, General Piolo Yare, Bono, we need the Mia PSC, social water.
SBS
မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ